ရေမင်သမရအက်ဒ်ရဘူမန်ဆူဟာရီရဲ့ယာရုနုထွက်လာကိုလက်ခံမယ်မလက်မခံဘူးဆိုတာလွှတ်တော်ကတနင်္လာနေ့မှာဆုံးဖြတ်ဖို့စီစဉ်ထားတယ်ဆိုတဲ့တဲ့ကြောင့်ရေမင်နိုင်ငံရဲ့နိုင်ငံရေးနာဂတ်ဟာတောက်ကြနေသည့်မရေမရာဖြစ်နေသေးပါပဲ။သမရဟာဒီဝန်ကြီးချုပ်ခါလက်ဘာဟာနဲ့သူ့ရဲ့အစိုးရအဖွဲ့ကသူတို့နှုတ်ထွက်မယ်လို့ကြာသပတေးနေ့ကကမ်းလှမ်းထားကြတာပါ။အခြေခံဥပဒေမူကြမ်းမှာပြောင်းလဲတွေလုပ်ပေးဖို့တောင်းဆိုနေတဲ့ဟူတီစစ်သွေးကြော်တွေကမျိုးတော်မှရှိတဲ့အစိုးရရဲ့အဓိကနေရာတွေကိုသိမ်းပိုက်ထားပြီးရဲအတော်ကြမှာအဲ့ဒီလိုကြီးညာကမ်းလှမ်းလိုက်ကြတာပါ။အစိုးရအဖွဲ့အနေနဲ့အတူတူဘောမဆောင်တဲ့နိုင်ငံရေးအရှုပ်ထွေးထဲမှာမပါခြင်းဘူးလို့ဝန်ကြီးချုပ်ကသူ့ရဲ့ Facebook စာမျက်နှာမှာရေးထားတာကို Writer သတင်းဌာနကကိုးကားဖော်ပြပါတယ်။ဟူတီစစ်သွေးကြော်တွေကိုတောက်ခံသူနဲ့ကောက်ကွက်သူနှစ်ဖက်စလုံးကရေမင်နိုင်ငံတဝမ်းတောက်ကြနေမှာလူထုစုဝေးပွဲတွေလုပ်ကြပါတယ်။ဒါပေမဲ့လည်းအခြေအနေတွေကတော့အတော်လေးအေးအေးချမ်းချမ်းရှိနေတယ်လို့မြို့တော်ကလာတဲ့သတင်းတွေမှာပြောကြပါတယ်။လက်ရှိအချက်တဲကနေဘယ်လိုရှေ့ဆက်သွားမယ်ဆိုတဲ့အပေါ်သဘောတူညီချက်တရထွက်လာမယ်။အားလုံးပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုတွေမှာပါဝင်ကြဖို့ကုလသမဂ္ဂတန်တမန်ဂျမားဘီနိုမာကတောက်ကြနေမှာဆန္ဒမျိုးတော်ကနေတောင်းဆိုထားပါတယ်။